ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုခံရတဲ့ယူကရိန်းနိုင်ငံကိုကူညီပေးဖို့တမန်ဗလာဒီမီယာဇယ်လန်စကီကဂျာမနီနိုင်ငံကိုကြာသပတေးနေ့မှာပဲပန်ချလိုက်ပါတယ်။အချိန်ကဂျာမနီနိုင်ငံကိုပန်းချထားခဲ့တဲ့ဘာလင်တိုင်းလိုဥရောပမှာလွတ်လပ်မှုနဲ့ချုပ်နှောင်မှုကြားတိုင်းတကြီးတစ်ခုပေါ်ပေါက်လာနေတဲ့အန်ဒီယေကိုကာဝယ်ချဖို့လေဂျာမနီလွတ်တော်ကိုပြဖို့တဲ့ဗီဒီယိုမင်ကုန်းမှာယူကရိန်းသမ္မတကပြောကြားလိုက်တာပါ။ယူကရိန်းသမ္မတရဲ့မင်ကုန်းမှာပဲအခုခါရက်ဆိုင်ထားလိုက်ပြီးဖြစ်တဲ့ရုရှားကသဘောတန်ငွေတင်ပို့မဲ့ Nord Stream အမှတ်နှစ်ပိုင်လိုင်းအစီအစဉ်ကိုဂျာမနီကလက်ခံခဲ့တဲ့အတွက်လဲယူကရိန်းအရေးထက်စီးပွားရေးကိုဦးစားပေးခဲ့တယ်ဆိုပြီးဝေဖန်ခဲ့ပါတယ်။ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံတောင်ပိုင်းကဝန်းရံပိတ်ဆို့တိုက်ခိုက်ခံရတဲ့မရီယိုပိုမြို့မှာရာနဲ့ချီတဲ့စစ်ပြေးဒုက္ခတွေခိုလုံနေတဲ့ကစားရုံတစ်ခုကိုရုရှားကလေကြောင်းတိုက်ခိုက်တာခံရပြီးနောက်တစ်ရက်ဖြစ်တဲ့ကြာသပတေးနေ့မှာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်ခဲ့ကြပါတယ်။